ရခိုင်မြို့နယ်မြောက်ပိုင်းမြောက်ဦးနဲ့ဘူးဒီတောင်မြို့နယ်ထဲမှာရက်ရွာတွင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသား 2,000 ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။မနေ့တုန်းကမြောက်ဦးမြို့နယ်အောက်တကန်ရွာတွေကိုပစ်ခတ်တိုက်ခတ်မှုခံရပြီးတဲ့နောက်ပိုင်းအောက်တကန်အပါအဝင်အနီးအနားရွာကရွာသား 800 နီးပါးကျေးရွာတွေကနေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဘူးဒီတောင်မြို့နယ်ဘက်မှာလည်းတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသား 1,200 ကျော်ရွာကနေတိမ်းရှောင်နေရပါတယ်။ဆက်သွယ်မိထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။အောက်တကန်ကြေးရွာမှာပြေကတ်မှုဖြစ်ပွားပြီးတိန်ညူအောက်တကန်တပြေကန်ဖျားကြီးစားတဲ့ရွာသား800နီးပါးဟာစစ်ဘေးလွတ်ရာကြေးရွာစီကိုတိန်ချောင်ထွက်ပြေးနေကြရတာပါ။ဒီမနက်ထိတင်းထိန်ကန်ရွာဘက်ကစစ်ဘေးချောင်ရွာသား300လောက်တိန်ချောင်ရောက်ရှိနေတယ်လို့တင်းထိန်ကန်ရွာကူညီပေးရေးဖွဲ့ဝင်ဦးမောင်သိန်းလှကပြောပါတယ်။ကျွန်
တော်တို့တင်းထိန်ကန်ရွာမှာပြေလာတဲ့လူ300လောက်ရှိပါတယ်။တိန်ညူရဲ့
အလားတူခွဆုံရွာနဲ့အုတ်ကန်ကြေးရွာဘက်ကိုလည်းစစ်ရှောင်ဥကြီး480ကျော်တိန်းချောင်ရောက်ရှိနေတယ်လို့ခွဆုံကြေးရွာအုံချိုးရီမှုဥကျော်ဝင်းကပြောပါတယ်။တိန်း
ချောင်ကခုချိန်300နဲ့80လောက်လို့ရှိတယ်။အောက်တော့တော့နောက်ပြီးတော့တော့ပြေကမဟာမြတ်မုန်းကြီးရွာတော်တော့ပါပါတယ်ဟုတ်ကဲ့ဆက်မလို့တရားကျတော့တို့ရှိရလို့ကျွန်တော်ပြန်ပြန်ကြောက်ပါတယ်အဲ့ဒီမှာလက်သံတွေကိုကြောက်ပြီးတို့ကတော်တော်ကြီးပြရတယ
်မနေ့ကမြောက်ဦးမြို့နယ်အောက်တကန်ကျေးရွာတွင်မြန်မာသံတော်ကနေရွာကိုဝိုင်းပတ်ပစ်ခတ်ခဲ့လို့အောက်တကန်ရွာပါဝင်အနီးနားရွာကရွာသားတွေကြောက်လန့်ပြီးတိမ်းချောင်နေကြတာဖြစ်တယ်လို့လဲစစ်ဆောင်ရွာသားတွေကပြောပါတယ်တမရော်ဘက်ကတော့အောက်တကန်ကြေးရွာဝင်မှာအရဝတ်နဲ့ရခိုင်တမရော်အေအေဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့အေအေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့ပါတယ်မနေ့ကအောက်တကန်ရွာတွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာအရသား2ဦးတေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းအပါဝင်9ဦးကိုတမရော်ကနေဖမ်းဆီးသွားခဲ့ပါတယ်ဒီထဲကမှကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသား2ဦးကိုစစ်တပ်ကနေပြန်လွှတ်ပေးပြီးကျန်တဲ့9ဦးကိုတော့ပြန်လည်လွတ်မြောက်တာမရှိသေးဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်
မနေ့ကဒုရဖန်စီခေါ်ဆောင်သွားတဲ့အဲမှာလူ900ပါပါလေကုလန်ကြီးရွာကမြို့တိုင်းရင်းသားပြပါတယ်အဲ့ဒီမြို့တိုင်းရင်းသားနဲ့အုပ်ချုပ်ရေးမှုကိုသူတို့ကလွှတ်ပေးလိုက်တယ်ကျန်တဲ့9ယောက်ကိုတော့သူတို့ခေါ်သွားတယ်လောလောဆယ်တော့မြောက်ဦးရေးစခန်းကိုမရောက်သေးပါဘူးကျွန်တော်ခရိုင်အထွေထွေအုပ်ချုပ်ရေးမှုကိုပုံဆက်ပြီးတော့ရေးခရိုင်မှုကိုမေးခိုင်းတယ်ရေးခရိုင်မှုကမြောက်ဦးမရောက်သေးဘူးလို့ပြောတယ်လို့ခရုတ်ခရိုင်မှုကတစ်ဆင့်ကျွန်တော်ကိုအကြောင်းကြားပါတယ
်ဒီမလကဆက်ပြီးတော့မြမတမတော်နဲ့ရခိုင်တမတော်တို့စီရီသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား 9,000 ခန့်တိုးပွားနေတယ်လို့လည်းဦးထွန်းသာစိန်ကပြောပါတယ်အလားတူဘူရီတောင်မြို့နယ်စံကူးတောင်ကြေးရွာအုပ်စုဘက်မှာလည်းတမရော်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေမှုကြောင့်ဥယင်တာရှစ်စားတောင်နယုံတောင်စေနေပြင်းစတဲ့ရွာ6ရွာကရွာသား1200ကျော်မနေ့ကစစ်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့စံကူးတောင်ကြေးရွာအုပ်ချုပ်ရေးမှူးဦးစံထိုက်ကျူကပြောပါတယ
်ကျွန်တော်တို့အုပ်စုကလူတွေကကလာရရနေခံရအကုန်လုံးတိုက်ရှောင်နေရတယ်ကျွန်တော်ကဟိုပုံညိုလေးရောစေဘဆိုတော့ဟိုဘူးတီတော်ရံအောင်မကြောက်ဒီတီတော်ဆေခုနာဒီတီရော်တွေကိုရှောင်နေတယ်ခမ်းမရှင်ဥယေဆိုတော့လူ1,200-1,300လောက်တက်ရှိမှာရှင်းချောင်းနေတာကကျွန်တော်တို့စီမှာကဟိုကောလိုင်းကြောက်ဖြစ်နေတယ်ဆိုတော့ဓာတာကြီးတွေကနှမ်းပက်လာတော့သူတို့ကလည်းကြောက်တာပေါ့ဒီတီရော်တော့တယ်မှာကြားတယ်အရာမထုတ်တယ်မှာကြားတယ်ဓာတာကြီးတွေလာကြတော့သူတို့ကလည်းကြောက်ပြီးရှောင်တာပေါ့ကျွန်တော်တို့ရေရော်မှလည်းဟိုရေရှားဆောင်ခွဲကတက်ဆွေးထားတယ်ဆိုတော့ကြော်လူကလည်းနည်းနည်းစိုးရင်မဆက်ရှိကြတာပေါ့
ဒီတော့သူအရသားတွေပေါ်ပြင်မထားတိုက်ခိုက်မှုတွေပုံများလာလို့စိုးရင်စိတ်နဲ့စစ်ပေးတိမ်းချောင်လာတယ်လို့လဲသူကဆိုပါတယ်စီရီပတိပကကြောင့်ရခိုင်ပြည်နယ်ဘူရီတောင်ကြောက်တော်မင်းပြာမြောက်ဦးရသိပ်တောင်ဘုံလကျွန်းမြို့နယ်နဲ့ချင်းမြင့်နယ်ပလောင်ဝါမြို့နယ်ဘက်မှာစစ်ဘေးရှောင်ဦးရေ 18,354 ဦးရှိနေတယ်လို့အစိုးရကလည်းသတင်းထုတ်ပြန်ထားတယ်လို့ရခိုင်လူမှုကူညီရေးဖွဲ့အနေနဲ့ကောက်ယူထားတဲ့စစ်တမ်းအရ 21,000 ကျော်ရှိနေပြီလို့လဲတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ